အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအာဖရိကဒေသအတွင်းအစိုးရအရာရှိတွေနဲ့လူ့ကျိုးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့နဲ့နောက်ဒီအာဖရိကသမဂ္ဂနှစ်90ပြည့်နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားတက်ရောက်ဖို့အတွက်အီသီယိုးပီးယားနိုင်ငံကိုရောက်ရှိနေပါတယ်။ခီးစဉ်အတွင်းမှာမာလီနဲ့နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းကအစ္စလာမ်အစွန်းရောက်တွေကိုတိုက်ခိုက်ချိန်မုံဖို့ဒီအာဖရိကနဲ့အနောက်နိုင်ငံတွေကကြိုးပမ်းနေတဲ့ကိစ္စထည့်သွင်းဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်။နိုင်ဂျီးရီးယားနိုင်ငံသားရေးဝန်ကြီးနဲ့တိတ်မကြခင်ကတွေ့ဆုံမှုအတွင်းမှာတော့ဝန်ကြီးကယ်ရီကအရေးပေါ်အခြေအနေကြေညာထားရတဲ့နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းကဘိုကိုဟာရမ်စစ်သွေးကြွတွေအပေါ်နိုင်ဂျီးရီးယားဆိုရရဲ့တိုက်ခိုက်မှုတွေကိုအမေရိကန်ကအားပေးသွားမယ့်အကြောင်းထပ်မံအတည်ပြုပြောဆိုခဲ့ပါတယ်။မာလီနိုင်ငံမှာတော့နိုင်ငံမြောက်ပိုင်းကသိမ်းယူထားတဲ့အစ္စလာမ်လက်နက်ကိုင်တွေအပေါ်ထိုးစစ်ဆင်တိုက်ခိုက်မှုတွေကိုပြင်သစ်တပ်ဖွဲ့တွေကအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။သုံးသက်သူတွေကတော့အမေရိကန်ဟာဒေသရင်းတပ်ဖွဲ့တွေကိုတောင်းကျမ်းသူချေမုံရေးတင်နှံတွေပေးပြီးကူညီသွားဖို့ကြိုးပမ်းနေတယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီဟာအာဖရိကသမဂ္ဂရဲ့အနှစ်90ပြည့်အထိမ်းအမှတ်အခမ်းအနားဆင်နွှဲဖို့ရှိနေတဲ့ဒီအာဖရိကသမဂ္ဂထိပ်သီးဆွေးနွေးပွဲကိုအာဖရိကခေါင်းဆောင်တွေတခြားကမ္ဘာနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့အတူစနေနေ့မှာတက်ရောက်ဖို့ရှိပါတယ်ရှင်။